ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ကျေးရွာဆယ်ရွာလောက်ကဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီတိုက်ပွဲတွေဟာဆက်ပြီးတော့ပြင်းထန်မဲ့အခြေအနေတွေရှိနေတဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကသုံးသပ်ပါတယ်။နောင်ချိုမြို့နယ်ကလက်ရှိတိုက်ပွဲအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဒီလ5ရက်နေ့ကပြန်ဆတင်ခဲ့ပြီးဒီကနေ့အထိလည်းဆက်လက်ပြင်းထန်နေသေးပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်အခုကမြင်နေရတာကမှတမောနဲ့ကလည်းမဖြစ်နေလို့ဆိုတော့တမောရတဲ့ကွာတက်တက်လာလည်းမြင်ကြည့်နေတဲ့ဒီကျူကောကဖြစ်တယ်လည်းကျူကောရွာတော့လည်းမြင်ကြည့်ချင်လို့ဆိုတာခုတမိုင်းကျော်တော့ဘက်ကအနောက်ဘက်ကိုပြန်ကြည့်တယ်အနောက်ဘက်ကိုကျွန်တော်ကတမောဘက်တစ်ချောင်းနေတယ်အဲ့ဒါဒီကောင်မျိုးလေးနဲ့ပြေထားတယ်ဒီကောင်လေးနဲ့ပြေတာဒီရင်တော့ခုနကဒါတော့ဝဲနေတယ်ဒီရင်တော့ခေါက်တော့ခေါက်ပြန်တော့ဝဲနေ
ကျူကော်ရွာတဲ့လက်နဲ့ကြီးကြီးကြတယ်လို့ကြားသိရပေမဲ့အထီးခိုက်သတင်းမရသေးကြောင်းလည်းပြောပါရယ်ဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးတဲ့နောက်နောင်ချိုမြို့နယ်တဲကကျေးရွာဆယ်ရွာလောက်ကဒေသခံတွေတိမ်းရှောင်နေရကြောင်းလည်းသူကပြောပါရယ
်တနေရာလောက်ရှောင်ရဆိုသူခိုးရှိနေခဲရှိနေတောင်းမောရတယ်လို့ရှိတော့ခေါ်နန်းဝဲလို့အောင်ဟောင်းလို့အကြတိရှိနေဟောတုံးနေလျာရှောင်းတုံးနေမှလည်းမရှိဘူးလေအင်းနေနေကြဖက်ကပစာလုံးဆိုတော့ခဏများရှောင်းနေရတယ်ခဏကြီးရတယ်လို့ဆယ်ရွာလောက်ကလည်းမရှိဘူးတယ်နော
်တခြားဒေသခံတို့ကလည်းတိမ်းရှောင်နေရတဲ့ကျေးရွာတွေရဲ့အခြေအနေကိုအခုလို့ပြောပါတယ
်ဒီဒီဆောင်ကတော့ကျေးရွာကဟောလို့အမှန်ကကျေးရွာလေးရှိမှာပေါ့ဒီကိုအုပ်စုပေါ့တုံးတဲ့အုပ်စုပေါ့ဒီတံပေါ်တည့်ရတဲ့အုပ်စုပေါ့ဒါလည်းမကြည့်ဘူးတော့မမြတ်ရမမြတ်ဘူးတုံးတဲ့ကိုရွာနေအခါရောက်ခုနေတယ်ပြောပါပြ
ဒေသခံရွာသားတွေဟာနောင်ချိုနဲ့ပြင်းဦးလွင်မြို့တွေကိုတိမ်းရှောင်တာတွေရှိသလိုဘေးလွရအနီးနားကကျေးရွာတွေကိုတိမ်းရှောင်နေတာတွေလည်းရှိနေပြီးစည်ရင်းကောက်ယူနိုင်တာမရှိသေးပါဘူး။ဒေသတွင်းမှာလှုပ်ရှားနေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိတယ်လို့သုံးသပ်ထားပါတယ်
။တိုက်ပွဲကတော့9ရက်နေ့တည်းကစပြီးဒီနေ့ထိတော့ဖြစ်နေလို့မပြ။အာဖြစ်တဲ့နေရာကတော့နောင်ချိုမြို့နယ်ပြည်တော်တော်များများမှာဖြစ်နေတယ်လို့ပြောလို့ရတယ်။အဲဒီမနက်ဒီကိုဟိုဆက်ဆက်ဆက်ကဇမကြီးလေးပြခဏနေတော့ရှိပါတယ်။နေပြီစကြောင်းတွေကတော့ဟောသူတက်ဖို့တူသွားနေတယ်ရှိတယ်ဆိုတော့ဒါပေမဲ့တော့ဟောပြင်ထမ်းမှုပဲရှိပါတယ်
။ဒီလ9ရက်နေ့ကလည်းမိုးကုတ်မြို့နယ်နဲ့ကြောင်မဲမြို့နယ်အဆက်ကမိုးကုတ်ပြင်ဦးလွင်နဲ့မိုးကုတ်ကြောင်မဲကားလန်းဆောင်ရလေကြီးရွာကစစ်ကောင်စီစခန်းကို KIA နဲ့ပူးပေါင်းမှာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းမိုးမိတ် KIA KBDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုရပိုင်းတွင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေရဲ့သတင်းကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူး။နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့2022ခုနှစ်ဩဂုတ်လအတွင်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ဘူးပါတယ်ခင်ဗျာ။